2018ခုနှစ်အတွင်းမှာဂီတရုပ်ရှင်နဲ့ရုပ်မြင်သံကြားမှာအများဂရုစိုက်ခံခဲ့ရတဲ့ထိဆုံးရောက်ခဲ့ကြတဲ့သချင်းတွေအဆိုတော်တွေရုပ်ရှင်ကားတွေဘာတွေလဲဆိုတာပြန်ကြည့်ကြရအောင်ပါဂီတလောကမှာတော့2018ခုနှစ်ကို Grammy ဂီတဆုတွေအများကြီးရသွားတဲ့အမျိုးသမီးအဆိုတော်နှစ်ဦးရဲ့ရှင်ပြိုင်မှုနဲ့အစားခဲ့ကြပါတယ်ဗြိတိန်နိုင်ငံက Adele က2018ခုနှစ် February လမှာကျင်းပသွားတဲ့ Grammy ဂီတဆုချီးမြှင့်ပွဲမှာအမြင့်ဆုံးရွှေတစိမ့်ဆုတွေကိုအင်အပါပြန်တည်သွားနိုင်ခဲ့ပါတယ်အကောင်းဆုံးဒေးတပြားဆုအကောင်းဆုံးအတန်သွင်းတပြားဆုအကောင်းဆုံးဒေးသချင်းဆုတို့အားလုံးကိုတင်ကြုံယူသွားလို့ American ကမျှော်လင့်ထားတဲ့ Beyonce ကိုအနိုင်ရသွားပြီးတော့အားလုံးကအံ့အားတသင့်ဖြစ်ခဲ့ရတဲ့ဂီတသမိုင်းမှာလည်းရာဇဝင်တွင်သွားခဲ့တဲ့ညဖြစ်ခဲ့ရပါတယ်နိုင်ငံရေးယုံကြည်ချက်တွေလည်းထုတ်ဖော်ပြောကြအားလုံးလည်းရင်ထဲကလိုက်ပါခံစားခဲ့ကြရတဲ့မှတ်တမ်းတင်စကားတွေပြောကြနေစိတ်ခံစားချက်တွေမြင့်တက်ခဲ့ကြရတဲ့ဒီ Grammy ဂီတညမှာ Adele ကသူ့ကိုတစ်ကြွရွေးချယ်ထားတဲ့စုအမျိုးအစား၅မျိုးစလုံးမှာစုတွေအကုန်လုံးစုခုထားတာပါ
Hello It's meI was wondering if after all these years you'd like to meet to go over everything. They say the time's supposed to heal ya, but I ain't done much healing. Hello, can you hear me? I'm in California dreaming about who we used to be.When we were younger and free, I've forgotten how it felt before the world fell at our feet. There's such a difference between us and a million miles.
25ဆိုတဲ့ဒေးတပြားအတွေ့ရဲ့နောက်ပြီးတော့8တဲ့ကလူကြိုက်အများဆုံး Hello ဆိုတဲ့ဒေးသချင်းရဲ့အတွက်ပါစုရရသွားပါတယ်။ဒါကြောင့်လည်း2012ခုနှစ်မှာသူ့ရဲ့21ဆိုတဲ့ဒေးတပြားအတွေ့အကောင်းဆုံးစုကြီး3စုရသွားပြီးတော့အခုဒုတိယမြောက်ဒေးတပြားအတွေ့လည်းအကောင်းဆုံးစုကြီး3စုထပ်ရတာမလို့ Grammy ဂီတဆုသမိုင်းမှာအကောင်းဆုံးစုကြီး3စုကိုပထမဆုံးနှစ်ခါပြန်ရတဲ့သူဖြစ်နေမှတ်တမ်းဝင်သွားခဲ့ပါတယ်။American ဆိုတော့ Beyonce ကတော့သူ့ရဲ့လူကြိုက်များတဲ့ Lemonade Day တပြားအတွက်စုနေရ6နေရအတွက်တစ်ကြွရွေးချယ်ခံထားရတာပါလူမျိုးရေးအမျိုးသမီးဒန်းတူညီမျှရေးနဲ့လိန်ညာလှည့်ပြားမှုတွေကြောင့်အသားပေးထားတဲ့သူ့ရဲ့ Day တပြားအတွက်အကောင်းဆုံး Day တပြား Grammy ဆုရလိမ့်မယ်လို့အားလုံးကခန့်မှန်းထားကြတာဖြစ်ပါတယ်ဒါမဲ့လည်းအဲ့ဒီဆုကို Britain က Adele ကရရှိသွားတာပါ Adele ကိုယ်တိုင်ကလည်းဒီတစ်ခေါက်တော့ဒီစုကို Beyonce ရလိမ့်မယ်လို့သူထင်တာကြောင့်စုယူစင်မြင့်ကလကာနောက်မှာတည်တောက်တွေကိုပြောသွားခဲ့ပါတယ်
။ And I am of course very very grateful having won it. But I felt the need because I love her because I felt like she was more than worthy. And that's pretty much it really.
စုတစုကိုသူကချိုးပြီးတော့တချမ်းက Beyonce နဲ့ညပြီးတော့ယူခြင်းပါတယ်ဆိုတဲ့သဘောမျိုးလုပ်ပြသွားပါတယ်။Grammy ဆုရတဲ့တခြားသူတွေထဲမှာတော့ Chicago က Chance the Rapper လဲပါပါတယ်။သူကအကောင်းဆုံးအနုပညာရှင်သစ်ဆုအပါအဝင် Grammy ဂီတဆု3ဆုရရှိသွားပါတယ်။2018ခုနှစ်မှာတခြားဆုကြီးတွေရတဲ့သူတွေထဲမှာတော့ Canada က Rapper Drake ကမေလမှာကျင်းပတဲ့2018ခုနှစ် Billboard ဂီတဆုချီးမြှင့်ပွဲမှာဆု3ဆုရသွားလို့စံချိန်သစ်တင်သွားပါတယ်။2012ခုနှစ်မှာ Adele ကဆု12ဆုရခဲ့ပြီးတော့အဲ့ဒီစံချိန်ကိုအခု2018ခုနှစ်မှာ Drake ကဆု73ဆုနဲ့ချိုးသွားတာဖြစ်ပါတယ်။အကောင်းဆုံးအနုပညာရှင်ဆုအကောင်းဆုံးအမျိုးသားအနုပညာရှင်ဆုနဲ့သူ့ရဲ့ view ဆိုတဲ့ data ပြားအတွက်အကောင်းဆုံး rap data ပြားဆုလို့ရရှိသွားတဲ့ Drake က microphone ပုံရုပ်ထုဆုတွေဘေးနားမှာထားပြီးတော့ဓာတ်ပုံရိုက်ခံခဲ့ပါတယ်။ Britain ကနောက်ထပ်နာမည်ကျော်အဆိုတော်တစ်ဦးဖြစ်တဲ့ Ed Sheeran ကတော့နှစ်နှစ်လောက်အနုပညာလုပ်ငန်းတွေနှင်းနေခဲ့ပြီးတဲ့နောက်မှာ device ဆိုတဲ့ data ပြားနဲ့ဂီတအနုပညာမြင်ကွင်းတွေကိုပြန်ရောက်လာခဲ့ပြီးတော့ American အကောင်းဆုံးတေးစင်းတွေမှာနေရာယူထားတော့တာပါ Billboard အကောင်းဆုံးတေးတပြား200စင်းမှာထိပ်ဆုံးနေရာကိုယူထားခဲ့သလိုသူ့ရဲ့အဲ့ဒီတပြားကနေပြီးတော့ပထမဆုံးထွက်တဲ့သူ့ရဲ့တပုတ်သေးသောတေးတပြား Shape of You သချင်းက online မှာအကောင်းဆုံး digital တေးစီမှာနံပါတ်1ချိန်ပါတယ်။ဒါမဲ့လည်း edge ရဲ့အတွက်ကသတင်းကောင်းကြီးပဲမဟုတ်ပါဘူး။စပိန်စီးနေရင်လည်းမတော်တဆစပိန်မှောက်လို့လက်ကောက်ဝက်တထောင်စင်းနဲ့နေရိုးတထောင်ကျိုးသွားပြီးတော့သူကနည်းနည်းပဲပွန့်ပဲထိခိုက်သွားပါတယ်လို့ပဲပြောခဲ့တာပါ။ဒါမဲ့လည်းအဲ့ဒီတန်ရာတွေကြောင့်သူ့ရဲ့အားရှာဖြော်ပြီးခီးစင်းနဲ့ကတချို့ပွဲတွေကိုတော့ဖျက်လိုက်ရပါတယ်။သူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာတော့သူကသူ့ရဲ့လက်ကောက်ဝက်နဲ့တထောင်စင်းအယိုးအပ်သွားလို့ချက်ချင်းတော့ပွဲတွေမဖျော်ပြနိုင်သေးဘူးလို့ရေးတင်ခဲ့ပါတယ်။ဒါကြောင့်မလို့သူကထိုင်ဝမ်ကျွန်းထိုင်ပေမြို့တော်ကပွဲ၊ဟောင်ကောင်ကပွဲ၊တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကပွဲနဲ့ဂျပန်နိုင်ငံအိုဆာကာကျွန်းနဲ့တိုကျိုမြို့တော်ကပွဲတွေကိုဖျက်လိုက်ရပါတယ်။ The club isn't the best place to find the lovers of the bar is where I go. Me and my friends at the table doing shots tripping fast and then we talk slow. And come over and start up a conversation with just me and trust me I'll give it a chance. Now take my hand, stop and the man on the jukebox and then we start to dance and now I'm singing like girl you know I want your love.Love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. ဒီမေလမှာပဲအမေရိကန်ပြည်အောင်စု Los Angeles မြို့မှာကျင်းပတဲ့ MTV ဂီတဗီဒီယိုစုပေးပွဲကတော့တခြားပွဲတွေထက်ရှင်အတော်ကိုဝယုံသုံးငါဖြစ်သွားခဲ့ရတဲ့ပွဲလို့ပြောရပါမယ်။ပွဲကျင်းပချိန်မှာမိုးရေအကြီးအကျယ်ရွာပြီးတော့မိုးသီးတွေပါကြွေခဲ့လို့သူတို့အခမ်းအနားအပြင်ကကော်ဇောနီကင်းနေရာတစ်ခုလုံးကနေလူတွေထွက်ပြေးခဲ့ရတာ။အမေရိကန်နာမည်ကျော်ဝါရင့်အစိုးရကြီးလက်ဖြစ်တခြင်းတွေကိုလည်းကိုယ်တိုင်ရေးဆက်တဲ့ဘော့ဘ်ဒီလန်ကတော့သူအမြဲတမ်းတောင်းတနေခဲ့တဲ့နိုဘယ်ဆာပေးဆုအပြည်လာမှာရရှိသွားခဲ့ပါတယ်။ဒီဆုရလို့တော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်သွားခဲ့တဲ့သတင်းမီဒီယာတွေရဲ့မျက်ကွယ်သီးသန့်အခမ်းအနားလေးတစ်ခုနဲ့ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့မှာသူဆုယူခဲ့ပါတယ်။မီဒီယာတွေနဲ့ပြောဆိုရမှာကြောက်တဲ့ဘော့ဘ်ဒီလန်ကစတော့ခ်ဟ ோம் မြို့မှာပွဲနှစ်ပွဲသွားဖြော်ပြတော့တခါတည်းပဲသူ့ကိုဆုပေးလိုက်ဖို့တောင်းဆိုလို့ပွဲလေးခက်ချင်းချင်းလုပ်ပြီးတော့ Swedish Academy ကနေဆုပေးလိုက်တာဖြစ်ပါတယ်။သူ့ကိုဆုချီးမြှင့်တယ်လို့ကြေညာတဲ့အချိန်မှာထောက်ခံသူစန့်ကျင်သူတွေပုံစံမျိုးစုံပေါ်ထွက်ခဲ့ပြီးတော့သူ့ရဲ့ဘက်ကလည်းသတင်းပတ်တော်တော်ကြာဘာမှမတုံ့ပြန်ပဲနေခဲ့တာရဲ့ဒီစင်မာလောက်မှကျင်းပတဲ့တကယ်ဆုချီးမြှင့်ပွဲကိုလည်းသူမတည့်ရောက်တာတွေရဲ့ကြောင့်ပေါ်ပြတော့တာမှာလူတွေကစိတ်ဝင်စားမီဒီယာတွေမှာရေးသားခဲ့ကြပါတယ် Against their common enemy despite their differences together we need to do the same if we're going to survive ရုပ်ပြင်တန်ကြားလောကမှာတော့ HBO ရုပ်သံလိုင်းကထုတ်လုပ်တဲ့ Game of Thrones အပိုင်း9 Zalandra တွေအပြင်ကိုတော်တော်လေးပေါ့ချခဲ့တာပါ Internet ကနေထိုးဖောက်ခိုးယူသူတွေကမပြားရသေးတဲ့ Zalandra တွေကိုဖောက်ချခဲ့ပါတယ်သူတို့ကခိုးယူထားတဲ့ဇလန်တွဲတွေကိုကင်ထားပြီးတော့ဒေါ်လာတန်ပေါင်းများစွာချိမ့်ချောက်ငွေညှစ်ခဲ့တာပါ
What's you looking at me like that for? What man? Come on, you just drove down here.
အခုဆက်ပြီးတော့2019ခုနှစ်တွင်မှာပြသခဲ့တဲ့ရုပ်ရှင်တွေဘက်ကိုကြည့်ရအောင်ပါ2019ခုနှစ်အတွင်းမှာတော်တော်ကောင်းတဲ့ရုပ်ရှင်တွေကြီးခဲ့ရပြီးတော့အကောင်းဆုံးရုပ်ရှင်တွေကတော့ Oscar သမိုင်းမှာအဆိုးဝါးဆုံးမှားယွင်းကြေညာမှုတစ်ခုဖြစ်စေခဲ့ပါတယ်။ African နယ်ပေါ် American ဆဲကျော်သက်တယောက်ကြီးပြင်းလာတဲ့အကြောင်းရိုက်ကူးထားတဲ့ Moonlight ရုပ်ရှင်ဇာတ်ကားက February လ26ရက်နေ့မှာကျင်းပသွားတဲ့ Oscar ဆုချီးမြှင့်ပွဲမှာအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိခဲ့ပါတယ်။ဒါမဲ့လည်းအစီအစဉ်ကျင်းညာတဲ့သူတွေကတေးသရုပ်ဖော်အချစ်ကားလာလာလန်းကိုအကောင်းဆုံးဇာတ်ကားဆုရတယ်လို့မှားပြီးတော့ကျင်းညာတဲ့အတွက်ပွဲကတော်တော်လေးကိုယူကာရဖြစ်သွားခဲ့ရပါတယ်။လာလာလန်းအဖွဲ့သားတွေစင်မြင့်မော်တဲ့ရှုယူတဲ့အချိန်အထိဒီအမားကိုမတိကြသေးပဲနဲ့သူ့ကိုကျေးဇူးတင်စကားပြောကြတဲ့အချိန်ကြတော့မှတိသွားကြတာပါ။အဲ့မှာပဲလာလာလန်းရဲ့ဂီတမှူး Jordan Horowitz ကအခုဖြစ်ရဲ့မှားယွင်းနေပါပြီဆိုတာပြောရပါတော့တယ်။တကယ်တမ်းရှုရတဲ့ရုပ်ရှင်ကက Moonlight ပါ။သူနောက်နေတာမဟုတ်ရပါဘူးဆိုပြီးတော့စင်မမထစ်ထင်ငုံငုံနဲ့ပြန်ပြီးတော့ကြေညာရပါတယ
်။ Oh my god!He blames Steve Harvey.
I did too.
Oh my God.
ဒီကဲလဲဆိုရင်တော့ကြီးညာတဲ့သူတွေလည်းမှားတာမဟုတ်ပါဘူး။ဒီကပ်ပြားတွေ၊စုကပ်ပြားတွေကိုစီစဉ်ပေးရတဲ့ Price Waterhouse Coopers စီးရင်စစ်ဖွဲ့ကတာဝန်ယူထားသူတွေကရုပ်ရှင်ကားနာမည်ကပ်ပြားကိုစာရင်းမှားပြီးတော့ထည့်ပေးမိတာဖြစ်ပါတယ်။ဒါမဲ့လေလာလာလန်းဇာတ်ကားအနေနဲ့ဆိုရင်တော့ခေါင်းဆောင်မင်းသမီး Emma Stone ကအကောင်းဆုံးမင်းသမီးဇာတ်ဆောင်ဆုရရှိသွားပါတယ်။သူနဲ့အတူတူတစ်ကြုံနေရာရရှိထားတဲ့ Oscar ဆုရပြီးသားမင်းသမီးတွေဖြစ်တဲ့ Natalie Portman နဲ့မင်းသမီးကြီး Meryl Streep တို့အပြင်ပြင်သစ်ကမင်းသမီး Isabella Happane, Irish Ethiopian Kabya, Ruth Negarogo Job Yoduga, Oscar Suyadwara Psepai. အကောင်းဆုံးဇက်ဆောင်မင်းသားဆုအတွက်တော့ Manchester Finals ဇက်ကားက မင်းသား Casey Affleck ကရရှိသွားပါတယ်။ဒီဆုကလည်း Casey Affleck အတွက်ပထမဦးဆုံး Oscar ဆုဖြစ်ပြီးတော့သူကက Director လည်းဖြစ်နာမည်ကျော် မင်းသား တစ်ယောက်လည်းဖြစ်တဲ့ Ben Affleck ရဲ့ညီငယ်ဖြစ်ပါတယ်။ဇက်ကားနဲ့တဲ့ အမျိုးသားတအူးအလုပ်တစ်ဖက်နဲ့ဆယ်ကျော်တဲ့အရွယ်သူ့ရဲ့ဒုတိယကိုမမျှော်လင့်မဲဖခင်နေရာကနေတာဝန်ယူဆောက်ရှောက်ရတဲ့အကြောင်းရိုက်ကူးထားတယ်။ဒီရုပ်ရှင်အတွက် သူကဆုရခဲ့တာဖြစ်ပြီးတော့အဲ့ဒီဆုအမျိုးအစားအတွက်ပဲမင်းသားကြီးဒန်ဇယ်ဝါရှင်တန်နဲ့ရိုက်ယာဂေါ့စလင်းတို့လည်းတိကျွရွေးချယ်ခံရတဲ့ထင်မှားပါဝင်ခဲ့ပါတယ်။မင်းသားကေစီအက်ဖလက်စ်ကတော့အော်စကာပွဲမတိုင်ခင်ကကျင်းပတဲ့ရွှေကမ္ဘာလုံးဆုချင်းမြင်ပွဲမှာလည်းရွှေကမ္ဘာလုံးဆုအပြင်တခြားရုပ်ရှင်ရွေးချယ်ရေးအဖွဲ့တွေကပေးတဲ့ဆုတွေကိုလည်းရထားခဲ့တာပါ။ အလားအလာအကောင်းဆုံးဇာတ်ကားတစ်ကားဖြစ်တဲ့တက်မှတ်ထားခဲ့ကြတဲ့ Walt Disney ရုပ်ရှင်ကုမ္ပဏီကပြန်ရိုက်တဲ့ Beauty and the Beast ရုပ်ရှင်ဇာတ်ကားတင်မှာတော့လိန်သူဆုံးမတဲ့ဇာတ်ကောင်တစ်ကောင်ကိုထည့်သွင်းထားတဲ့အတွက်ဒါဟာ Disney သမိုင်းမှာပထမဦးဆုံးအကြိမ်ဖြစ်တဲ့ဒီလိုဇာတ်ကောင်မျိုးထည့်သွင်းရိုက်ကူးတာဖြစ်ပါတယ်။ဒီရုပ်ရှင်ရဲ့ Director Bill Condon ကဒီရုပ်ရှင်မှာလက်ဖူးနေရာကနေပြီးတော့လိန်သူဆုံးမတဲ့ဇာတ်ကောင်ဖြစ်တဲ့ထည့်ရိုက်မယ်လို့ကြေညာခဲ့တာပါ။ဒါမဲ့လည်း Muslim အများစုရှိတဲ့မလေးရှားနိုင်ငံကရုပ်ရှင်ရုံ တော်တော်များများကတော့ဒီကားတင်ဖို့ရွှေ့ဆိုင်းခဲ့တယ်လို့အမေရိကန်ပြည်ထောင်စုကအေးဝန်ဂေလီအသင်းတော်ရဲ့တရားဟောဆရာတဦးကလည်းဒီရုပ်ရှင်မှာလိန်သူဆုံးမတဲ့ဇက်ရုပ်ကိုထည့်ရိုက်တဲ့အတွက်ဒီရုပ်ရှင်ကိုသဘိမ့်မှောက်ဖို့လှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်မလို့အလဘာမာပြည်နယ်ကရုပ်ရှင်ရုံဒီရုံမှာဒီဇက်ကားကိုမပြသဘူးဆိုတဲ့အခြေအနေကိုရောက်ခဲ့ရပါတယ်။ဒါမဲ့လည်း Beauty and the Beast ရုပ်ရှင်ဇက်ကားက2018ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ဇက်ကားဖြစ်သွားခဲ့ပြီးတော့
Really, Ted?
Oh, no, 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 no!
အရင်ကကားရီအမြင်မောင်းပြီးတော့ပြန်စားတဲ့ရုပ်ရှင်ဇလန်တွဲတွေကနောက်ဆုံးထွက်တဲ့ The Fate of the Furious ရုပ်ရှင်ဇာတ်ကားမှာတော့ wrestling အကားသား champion ဟောင်းရုပ်ရှင်မင်းသား Dwayne Johnson နဲ့ Vin Diesel တို့ပါဝင်တရုပ်ဆောင်ခဲ့ပြီးတော့ဒီရုပ်ရှင်ဇာတ်ကားကလည်းဝင်ငွေတန်းတထောင်ကျော်ရရှိခဲ့တာပါ။ဒါမဲ့ကာတွန်းရုပ်ရှင်တကားဖြစ်တဲ့ Despicable Me နံပါတ် 3 ရုပ်ရှင်ဇာတ်ကားကလည်းတန်းတထောင်ကျော်ဝင်ငွေရခဲ့ပါတယ်။ Spider-Man Homecoming ရုပ်ရှင်ကတော့2019ခုနှစ်အတွင်းမှာနောက်ထပ်အောင်မြင်တဲ့ဇက်ကျန်းစွန်စားကဖြစ်ပြီးတော့ဗြိတိသျှမင်းသား Tom Holland ကခေါင်းဆောင်မင်းသားဖြစ်တဲ့ပင်ကူလူသား Peter Parker နေရာမှာတရုပ်ဆောင်ထားပါတယ်။လူစိုးတွေလက်ထဲကနေပြီးတော့ Galaxy ကြီးကိုအကာအကွယ်ပေးတဲ့လူစမ်းကောင်းတစုနေရာမှာမင်းသား Vin Diesel, Bradley Cooper, Chris Pratt, Dave Bautista နဲ့မင်းသမီး Zoe Saldana တို့ပါဝင်တရုပ်ဆောင်တဲ့ Guardians of the Galaxy အမှတ်2ရုပ်ရှင်ကားကတော့ဒီရုပ်ရှင်အရင်ထွက်သွားတဲ့ပထမဇာတ်ကားလို့ပဲအောင်မြင်မှုရခဲ့ပြီးတော့ရုံလူဝင်ကောင်းခဲ့လို့ကမ္ဘာတစ်ဝှမ်းမှာဒေါ်လာတန် 860 ကျော်ဝင်ငွေရခဲ့ပါတယ်။Wonder Woman ရုပ်ရှင်ဇာတ်ကားကလည်း 2019 ခုနှစ်အတွင်းမှာပြသတဲ့ရုပ်ရှင်ကားတွေတဲ့အောင်မြင်တဲ့နောက်ထပ်ရုပ်ရှင်တစ်ကားဖြစ်ပါတယ်။ အခုတလောကမှာထွက်သွားတဲ့ရုပ်ရှင်ကားတကားမှာတော့ခလေးတွေကိုစားတဲ့ဆက်ကက်လူပြည့် clown ဖြစ်တဲ့တရုပ်ဆောင်တဲ့ IT ဆိုတဲ့တရေရုပ်ရှင်ကားကအောင်မြင်မှုရတဲ့ကားပဲဖြစ်ပါတယ်။နာမည်ကျော်စာရေးဆရာ Stephen King ရဲ့ဝတ္ထုကိုရိုက်ကူးထားတဲ့ဒီဇာတ်ကားကထင်ထားတာတောင်မှပိုအောင်မြင်မှုရခဲ့ပြီးတော့ 2019 ခုနှစ်အတွင်းမှာဝင်ငွေအများဆုံးရခဲ့တဲ့ရုပ်ရှင်ကားတကားဖြစ်ခဲ့ပါတယ်ရှင်။